ဂျပန်တောင်ပိုင်းကလေယာဉ်ကွင်းမှာဒုတိယကမ္ဘာစစ်တုန်းကလက်ကျန်ဘုံတစ်ပုံပောက်ကွဲခဲ့တာကြောင့်လေယာဉ်ခီးစဉ်60နီးပါးဖျက်သိမ်းလိုက်ရပါတယ်။ဂျပန်နိုင်ငံရဲ့တောင်ပိုင်းကျူရှူးကျွန်းကမီဟာဇာကီလေယာဉ်ကွင်းပြေးလည်နာမှာဒုတိယကမ္ဘာစစ်တုန်းကအသေးခံကာမီကတ်ဆေလေကြောင်းတိုက်ခိုက်မှုကိုဟန်တားနိုင်မှုအတွက်အမေရိကန်ကကြေချခဲ့တာဖြစ်ပုံရတဲ့ဘုံးကဒီကနေ့ပောက်ကွဲခဲ့တာကြောင့်လေယာဉ်ကွင်းတွေပိတ်လိုက်ရတာပါဒီပောက်ကွဲမှုကြောင့်အဲ့ဒီလေယာဉ်ကွင်းရဲ့ပြေးလမ်းဘေးကကားလက်အလဲမှာ23ပေကျဲပြီး3ပေကျော်နက်တဲ့တွင်းကြီးဖြစ်သွားပြီးတော့လေယာဉ်ခီးစဉ်ပေါင်း68ခုကိုဖျက်သိမ်းလိုက်ရတယ်လို့ဂျပန်တယ်ယူပို့ဆောင်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်အဲ့ဒီပောက်ကွဲခဲ့တဲ့ဘုံကတော့ဒုတိယကမ္ဘာစစ်တုန်းကအမေရိကန်တို့ကျဲခဲ့ပြီးတော့မြေအောက်မှာကျန်ခဲ့တဲ့ဘုံဖြစ်ဖို့များတယ်လို့ဂျပန်မြေပြင်ကာကွယ်ရေးတပ်အရာရှိကပြောပါတယ်။ဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းပို့တာမရှိသေးပေမဲ့ပောက်ကွဲမှုမဖြစ်ခင်နှစ်မိနစ်အလိုမှာအဲ့ဒီပောက်ကွဲမှုနားမှာပဲလေယာဉ်တစ်စီးမြေပြင်မှာဖြတ်မောင်းသွားတာကို CCTV ကင်မရာပုံရိပ်တွေမှာတွေ့လိုက်ရတယ်လို့ဂျပန်သတင်းဌာန MRT ကထုတ်ပြန်ထားပါတယ်ရှင်။